Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2014ခုနှစ်မတ်လ2ရက်နေ့တနင်္ဂနွေနေ့မနက်ခင်း VOA American အသံရဲ့မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6:00ကနေ8:00အထိလိုင်းဒိုမီတာ2432နဲ့39တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနက်ခင်းအစီအစဉ်မှုကကျမစုမမရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ကြော်သိမ်းကြည့်ညမှာပါ။ယူကရိန်းအခြေအနေကိုခေါင်းအရေးထားပြီးလှုပ်ဆောင်ဖို့ကုလသမဂ္ဂကပြောလိုက်ပါတယ်။ဒီချိန်မှာတော့ဆွေရအဖွဲ့တည်ကျန်းသစ္စာချင်းဆိုပါတယ်။နယ်စည်းမထားဆရာဝန်များအဖွဲ့ရဲ့အခိုင်ပြင်းတဲ့လုပ်ငန်းတွေကိုရပ်လိုက်တယ်လို့ကျမရဲ့ဝန်ကြီးဌာနကကြေညာပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြေညာပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီမနက်ခင်းအတွက်သောတာရှင်နေနားဆင်ရမယ့်ထိပ်တန်းရောက်သတင်းတွေထဲမှာတော့မြန်မာနိုင်ငံထဲမှာဒီတရုတ်ကုမ္ပဏီနဲ့မြန်မာဥပိုင် limited တို့ပူးပေါင်းလှုပ်ဆောင်နေတဲ့လဘရောင်းတောင်ကျင်းနီစီမံကိန်းအတွင်းမှာလယ်ဒီတိန်နဲ့ဇေဒီကာကွယ်ရေးဒေသခံတွေရဲ့စိုးရိမ်မှုဘယ်လိုရှိပါသလဲ။
ဖြစ်လာရင်တော့မဖြစ်ဘူးလေနေထားတိုင်းပဲညီညီနဲ့ဖူးတင်တယ်ဒါဖြစ်လို့လဲဆိုရင်ကမ္ဘာကျော်လုံးကြီးကတော့ဖျားကြီးရေပေါ့နော်တရီတောင်းတာတိုင်း
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်ဆက်ပြီးတော့လည်းလူသေးဆုံးတဲ့အထိဖြစ်ခဲ့တဲ့အကြက်ငတ်တုတ်ကွေးယောဂါရဲ့အကြောင်းအပြည့်အစုံနဲ့အတူတနင်္ဂနွေနေ့မနက်ခင်းတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေထဲမှာတော့စစ်ဆိုးရစိတ်ကြိုက်ရေးဆွဲပြထန်းထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့မြန်မာအရေးသုံးသပ်ချက်နောက်အမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာနဲ့အတူမနေ့စနေညတုန်းကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေလိုက်အစီအစဉ်ကိုလည်းတစ်လှည့်ပြန်ပြီးတော့နားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်အခုချိန်ဟာယူကရိန်းမှာခေါင်းအရေးနဲ့ထားပြီးလှုပ်ဆောင်ရမယ့်အချိန်ဖြစ်တယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်ခရိုင်းမီးယားဒေသစီတပ်ဖွဲ့တွေဆီလူဖို့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အဆိုပြုချက်ကိုလွှတ်တော်ကအတည်ပြုပေးခဲ့တာနဲ့မျှအခုလိုပြောလိုက်တာပါရုရှားနိုင်ငံသားတွေကိုကာကွယ်ဖို့ဆိုတဲ့အကြောင်းပြချက်နဲ့ရုရှားတပ်ဖွဲ့ဝင်1000ခွဲခရိုင်းမီးယားဒေသမှာရောက်နေပြီလို့ယူကရိန်းသံမတ်ကြီးယူရီဆာဂီယက်ဖ်ကလူညိုရင်းကောင်စီကိုစနေနေ့မှာပြောခဲ့ပါတယ်ယူကရိန်းကိုစန့်ကျင်ရန်လိုတဲ့လုပ်ရက်လို့သူကခေါ်ဆိုတဲ့လုပ်ရက်ကိုဖြစ်နိုင်သမျှနီလန်နဲ့တားဆီးပေးဖို့ယူကရိန်းကကုလသမဂ္ဂကိုတောင်းဆိုပါတယ်လို့တမ်မတ်ကြီးကပြောပါတယ်။ယူကရိန်းမှာတင်းမာမှုတိုးလာအောင်တုတ်ပြီးတော့သမ္မတဗစ်တာဂျန်နူကိုဗစ်ချ်ကိုဖြုတ်ချခဲ့တယ်ဆိုပြီးရုရှားတမ်မတ်ကြီးဗိုက်ဒလီချာကင်ကအနောက်နိုင်ငံတွေကိုပြစ်တင်ပြောဆိုပါတယ်။ညော်မောအစိုးရသည့်ဖွဲ့စည်းဖို့အတိုက်ခံတွေနဲ့မစ္စတာဂျန်နူကိုဗစ်ချ်တို့အကြားရခဲ့တဲ့ပြီးခဲ့တဲ့လသဘောတူညီချက်ကိုဘာကြောင့်အကောင့်ထဲမပေါ်ခဲ့တာလဲဆိုတာရုရှားကသိကျင်တယ်လို့တမ်မတ်ကြီးကပြောပါတယ်။အဲ့ဒီသဘောတူညီချက်စီရုရှားယူကရိန်းနိုင်ငံပြန်သွားပြီးသဘောထားတင်းမာသူတွေလို့သူခေါ်ဆိုသူတွေကိုဘေးဖယ်ပြေးရမယ်လို့ရုရှားသံမတ်ကြီးကပြောခဲ့ပါတယ
်။ပါကစ္စတန်အစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေလုပ်နိုင်ဖို့အတွက်တလကြအပြစ်ခတ်ရက်စဲထားမယ်လို့တာလီဘန်အဖွဲ့ကပြောကြားလိုက်ပါတယ်။တာလီဘန်လက်နက်ကိုင်အဖွဲ့ရဲ့အကြီးတန်းခေါင်းဆောင်ကသူ့လက်အောက်ကအဖွဲ့ခွဲတွေအလုံးကိုအပြစ်ခတ်ရက်စဲဖို့အတွက်ညွှန်ကြားထားတယ်လို့တာလီဘန်ပြောခွင့်ရရှဟီဒူလာရှဟစ်ကစနေနေ့မှာကြေညာလိုက်ပါတယ်။ရှေမတိုးနောက်မဆုတ်ဖြစ်နေတဲ့ဆွေးနွေးပွဲတွေကိုပြန်ပြီးဆနိုင်ဖို့အတွက်သူတို့ရဲ့အဆိုပြုချက်ကိုအစိုးရဘက်ကအပြုသဘောဆောင်တုံ့ပြန်ခဲ့တယ်လို့လည်းပြောပါတယ်။ဒါဟာတကယ့်တိုးတက်မှုတရားဖြစ်နေအစိုးရရဲ့ငြိမ်းချမ်းရေးညှိနှိုင်းသူတွေကကြေညာပြီးကြိုဆိုလိုက်ပါတယ်။ပါကစ္စတန်အနောက်မြောက်ပိုင်းဒေသမှာပါကစ္စတန်စစ်သား23ဦးကိုတာလီဘန်တို့ရဲ့တပ်ဖြတ်တာခံခဲ့ရပြီးကြတဲ့ကညှိနှိုင်းဆွေးနွေးဖို့အတွက်ကြိုးစားမှုတွေကိုအစိုးရဘက်ကရပ်ဆိုင်ခဲ့တာဖြစ်ပါတယ်။မကြခင်ရက်တွေအတွင်းမှာတော့စစ်သွေးကြွတွေခုံအောင်ရနေရာတွေကိုစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေနဲ့ထိုးစစ်ဆင်ခဲ့တာပါ။တာလီဘန်တွေကပါကစ္စတန်အစိုးရကိုဖျောက်ချပြီးတနိုင်ငံလုံးကိုတင်းကျပ်တဲ့အစ္စလာမ်ဥပဒေနဲ့အုပ်ချုပ်ဖို့အတွက်လိုလားနေပါတယ်
။ပြီးခဲ့တဲ့သတင်းတစ်ပတ်ကအီဂျစ်နိုင်ငံမှာအစိုးရအဖွဲ့ရုတ်တရက်နှုတ်ထွက်သွားခဲ့ပြီးတဲ့နောက်အစိုးရအဖွဲ့သည့်ကျန်းသစ္စာချင်းဆိုလိုက်ပါပြီ။ဂျာဗျက်သမ္မတအက်ဒလီမန်ဆူးကအီဘရာဟင်မာလက်ကိုဝန်ကြီးချုပ်အဖြစ်အင်္ဂါနေ့ကရွေးချယ်ခဲ့ပြီးအစိုးရသည့်ဖွဲ့စည်းဖို့တာဝန်ပေးခဲ့တာပါ။အရင်အစိုးရဖော်ဝင်အောင်တချို့ကိုအစိုးရအဖွဲ့တဲ့မှာဆက်ပြီးထားဖို့မာလက်ကဆုံးဖြတ်ခဲ့ပါတယ်။အဲ့ဒီအထက်မှာစစ်တပ်အကြီးအကဲအဗ်ဒယ်ဖက်ဒါ LCC ကိုကာကွယ်ရေးဝန်ကြီးအဖြစ်မိုဟာမက်အီဘရာဟင်ကိုပြည်ထောင်ရေးဝန်ကြီးအဖြစ်ခန့်ထားပါတယ်။မာလက်ဟာဖြုတ်ချခံလိုက်ရတဲ့သမ္မတဟောင်းဟော့စနီမူဘာရက်လက်ထက်တုန်းကနိုင်ငံပိုင်ဆောက်လုပ်ရေးကုမ္ပဏီကြီးကိုဦးဆောင်ခဲ့ပြီးတနင်္လာနေ့ကနှုတ်ထွက်သွားတဲ့အစိုးရအဖွဲ့ထဲမှာတော့အိုးအိမ်ဝန်ကြီးအဖြစ်တာဝန်ယူခဲ့တာပါ။ဒီနိုင်ငံတော်မှာအကြမ်းဖက်ဝါရောက်ကိုတိုက်ဖြတ်ပြီးလုံခြုံရေးပြန်လည်တည်ဆောက်သွားမယ်လို့သတင်းစာရှင်းလင်းပွဲတွင်မာလက်ကအခိုင်အမာပြောခဲ့ပါတယ်။အီဘီလာမှာသမ္မတရွေးကောက်ပွဲတွေကျင်းပဖို့ရှိနေတာနဲ့အမျှအစိုးရရဲ့စီးပွားရေးမအောင်မြင်မှုတွေကိုစန့်ကျင်ကန့်ကွက်တဲ့အလို့သမားဆန္ဒပြပွဲတွေနဲ့အီဂျစ်နိုင်ငံရင်ဆိုင်နေရတာဖြစ်ပါတယ်
။နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမာဒူဂိုရီက လူရှုပ်တဲ့ဈေးထဲမှာစနေနေ့ကဘုံနှလုံးပောက်ကွဲခဲ့ပါတယ်။နိုင်ငံတကာဘောလုံးပွဲစဉ်တွေကိုကြည့်နေတဲ့ပရိသတ်တွေအပြည့်ရှိတဲ့ရုပ်ရှင်ရုံထဲမှာဘုံနှလုံးရှေ့ဆင်နောက်ဆင်ပောက်ကွဲခဲ့တာလို့အဲ့ဒီမှာရှိတဲ့ VOA သတင်းတောက်ကပြောပါတယ်။အခုထိတော့ဘုံပောက်ကွဲမှုကြောင့်တေဆုံးထိခိုက်ဒဏ်ရာရသူဘယ်လောက်ရှိတယ်ဆိုတာမသိရသေးပါဘူး။မြန်မြန်တက်သေးရဲ့ပြောစကားအရအခုချိန်ထိ10ဦးတည်းမနဲ့တေဆုံတယ်လို့ Writers သတင်းမှာပြောပါတယ်။ဒီတိုက်ခိုက်မှုကိုဘယ်အဖွဲ့အစည်းကလှုပ်ဆောင်လဲဆိုတော့မသိရသေးပါဘူး။မာတီကူရီဟာ Boko Haram စစ်သွေးကြွအဖွဲ့အခြေစိုက်တဲ့မျိုးပါ။ဒီအဖွဲ့ကအလားတူတိုက်ခိုက်မှုမျိုးတွေလှုပ်ဆောင်ခဲ့တဲ့အတွက်ထောင်နဲ့ချီပြီးတေဆုံမှုတွေရှိခဲ့တယ်လို့အပြစ်တင်ကြပါတယ
်။ View American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.24 kHz 12.23 5.32 kHz 6.25 5.39 kHz 9.25တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဗီဒီယိုရဲ့တင်းလွင်နေမနေ့ဖက်သတင်းများကိုဆက်လက်နားဆင်နေကြတာပါ။နေစည်းမထားဆရာဝန်များအဖွဲ့ MSF Holland EZG ရဲ့ရခိုင်မြင်ရင်းလုပ်ငန်းတွေကိုခေတ္တရဆိုင်ထားမယ်လို့မြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနကကြေညာပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့အဲ့ဒီကြေညာချက်ကိုသမရပြောရေးဆိုခွင့်ရှိသူပြန်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးရထွတ်ကသူ့ရဲ့ Facebook စာမျက်နှာမှာတင်ထားတာပါ။ဘာကြောင့်အဲ့ဒီလိုရဆိုင်ထားတာလဲဆိုတာကိုတော့ကြေညာချက်မှာတိတိကျကျပြောမထားပါဘူး။တခြားတိုင်းဒေသကြီးတွေနဲ့ပြည်နယ်တွေက MSF Holland EZG ရဲ့လုပ်ငန်းတွေကိုတော့ဆက်လက်ဆောင်ရွက်ခွင့်ပြုသွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။နှစ်ဖက်နားလည်မှုစာချုပ်လော MOU ကိုနှစ်အပိုင်းအခြားလိုက်ညှိနှိုင်းရေးထိုးသွားမှာဖြစ်ပြီးရခိုင်ပြည်နယ်တွင်းအင်ဂျင်အေဂျင့်တည်ငြိမ်မှုရလာတဲ့အခါ MSF Holland EZG အဖွဲ့ရဲ့တခြားတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာစွမ်းဆောင်ချက်တွေကိုပြန်လည်သုံးသပ်ပြီးအချိန်ကာလအပိုင်းအခြားတစ်ခုအတွင်းရခိုင်ပြည်နယ်မှာကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေပြန်ပြီးဆောင်ရွက်နိုင်ဖို့စဉ်းစားပေးမယ်လို့လည်းကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကဆိုပါတယ်MSF Holland EZG အဖွဲ့ရဲ့မလာတီးယားနေဆွဲနဲ့ထုတ်ပြန်ချက်ထဲမှာတော့ကချင်ပြည်နယ်၊ရှမ်းပြည်နယ်နဲ့ရန်ကုန်တိုင်းဒေသကြီးအတွင်းအဖွဲ့ရဲ့လုပ်ငန်းတွေပြန်ဆတော့မယ်လို့ပြောထားပါတယ်။ HIV AIDS ရောဂါဆိုင်ရာအပါအဝင်တခြားလုပ်ငန်းတွေကိုပြန်လုပ်ခွင့်ရတဲ့အတွက် MSF အနေနဲ့အားတက်မိပေမဲ့ရခိုင်ပြည်နယ်တဲကအကူအညီလိုအပ်နေသူထောင်ပေါင်းများစွာရဲ့ကံကြမ္မာအတွက်တော့အထူးပဲစိုးရိမ်နေစေပါလို့ဆိုပါတယ်။လုပ်ငန်းတွေကိုရပ်ထားဖို့ရခိုင်ပြည်နယ်အာဏာပိုင်တွေစီကနေနှုတ်နဲ့ဆက်သွယ်ပြောဆိုချက်ရခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်တွင်းက MSF ရဲ့စီကံတွေကိုဖေဖော်ဝါရီလ28ရက်နေ့ကတည်းကပိတ်ထားရတယ်လို့လည်းပြောထားပါဗျ။လိုအပ်နေသူတွေစီအသက်ကယ်ဝန်ဆောင်မှုတွေဆက်ပြီးပေးသွားနိုင်ဖို့အတွက်မြန်မာအစိုးရနဲ့ဆွေးနွေးပြောဆိုတာတွေဆက်လုပ်သွားပါမယ်လို့ MSF ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါဗျ။
American နိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံရေးဆိုင်ရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Wendy Sherman ဟာမကြခင်မှာပဲမြန်မာနိုင်ငံကိုလာရောက်ဖို့ရှိပါတယ်။လက်ထောက်နိုင်ငံခြားရေးဝန်ကြီး Sherman ဟာမြန်မာနိုင်ငံနဲ့အတူ Vietnam နဲ့ Malaysia နိုင်ငံတွေကို March လ2ရက်နေ့ကနေ10ရက်နေ့ထိတွားရောက်မယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကတောက်ချန်နေကကြေညာချက်ထုတ်ပြန်တာပါ။သူ့ရဲ့အာရှခီးစဉ်အတွင်းအစိုးရထိပ်တန်းတာဝန်ရှိသူတွေနဲ့အတူအရက်ဖက်လူမှုလူဖွဲ့စည်းအသီးသီးကကိုယ်စားလှယ်တွေနဲ့ပါတွေ့ဆုံမှာဖြစ်ပါတယ်။မြန်မာနိုင်ငံကိုလာရောက်စဉ်အတွင်းမြန်မာ American နိုင်ငံအရေးကိစ္စတွေပြင်ဒေတာရင်းကိစ္စရက်တွေကိုပါဆွေးနွေးဖို့ရှိပါတယ်။လက်ထောက်နိုင်ငံခြားရေးဝန်ကြီးရှာမန်ဟာအရင်ကသမရဟောင်းကလင်တန်ရဲ့အထူးချန်ပေးဖြစ်နေရောမြောက်ကိုရီးယားဆိုင်ရာမူဝါဒညှိနှိုင်းရေးမှူးတာဝန်ကိုပါထမ်းဆောင်ခဲ့သူတူဖြစ်ပြီးဥပဒေရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီးတာဝန်ကိုလည်းထမ်းဆောင်မှုသူဖြစ်ပါတယ်။ဒါအပြင်သူဟာကာကွယ်ရေးဝန်ကြီးဌာနရဲ့ကာကွယ်ရေးမူဝါဒဆိုင်ရာအချန်ပေးဘုတ်အဖွဲ့ဝင်တူဖြစ်တယ်လို့ Oxfam ဆင်းရဲမွဲတေမှုနဲ့မတရားမှုတိုက်ဖျက်ရေးနိုင်ငံတကာအဖွဲ့ကြီးရဲ့ Oxfam America ညွှန်ကြားမှုများဘုတ်အဖွဲ့ဝင်အကြီးအကဲတူဖြစ်လဲတာဝန်ယူခဲ့သူဖြစ်ပါတယ်။
တရုတ်နိုင်ငံမှာဓားနဲ့လိုက်ထိုးတဲ့ဖြစ်ရပ်တစ်ခုကြောင့်လူ28ယောက်ထဲမှနေတေဆုံးပြီးတရာကျော်ဒဏ်ရာရသွားပါတယ်။ဘယ်သူဘယ်မှမသိသူတွေကအနက်ရောင်ဝတ်စုံတွေဝတ်ပြီးနိုင်ငံတောင်ပိုင်းကွန်မင်းမြို့ယထာဘူတာရုံတစ်ခုမှာလူတွေကိုဓားနဲ့လိုက်ထိုးခဲ့တာပါ။ဒါဟာစနစ်တကျနဲ့ကြိုတင်ကြံစီတဲ့အကြမ်းဖက်လုပ်ရဖြစ်တယ်လို့နိုင်ငံပိုင်သတင်းဌာနကဖော်ပြပါတယ်။ဓားနဲ့ထိုးတဲ့လူတွေက9ယောက်ကိုတော့ရဲတပ်ဖွဲ့ကပစ်တက်လိုက်ပါတယ်။သူတို့ထဲကတယောက်ယောက်ကိုဖမ်းမိသလားဆိုတာတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။အကင်းဖြစ်တဲ့နေရာကရုပ်ပုံတွေမှာတော့သွေးချင်းချင်းနေရတဲ့ခန္ဓာကိုယ်တွေပြန့်ကျဲနေတာကိုတွေ့ရပါတယ်။တိုက်ခိုက်သူတွေဟာဘူရာယုံနဲ့ပြေးဝင်လာပြီးလူတွေကိုဓားနဲ့လိုက်ထိုးတော့တာပဲလို့မျက်မြင်တွေ့သူတွေကပြောပါတယ်။တိုက်ခိုက်မှုတွေလက်သေးဖြစ်ဘယ်သူကမှမကြေညာသေးတယ်လို့ဘာကြောင့်လုပ်တယ်ဆိုတာကိုလည်းမသိရသေးပါဘူး။အရင်ကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ရင်တော့နိုင်ငံအနောက်ဆွန်းရှင်ကျန်းပြည်နယ်ကအစွန်းရောက်ဝါဒီခွဲထွက်ရေးလူလာသူတွေကိုတရုတ်တာဝန်ရှိသူတွေကအပြစ်တင်လေးရှိခဲ့ပါတယ်။ဘရာဇီးနိုင်ငံမှာနှစ်စဉ်ကျင်းပတဲ့နာမည်ကျော်ကာနီဗယ်ပွဲတော်ကိုဒီသတင်းဘက်ကမှစတင်ကျင်းပနေပြီဖြစ်ပြီးရီယိုဒီဂျနေရိုမြို့တော်လမ်းတွေပေါ်မှာပွဲတော်လာသူတွေနဲ့ပြည့်နေပါတယ်။လူတချို့ကဆိုရင်သူတို့ရဲ့အိမ်မွေးခွေးတွေကိုအယောင်ဆုံးအဝတ်အစားတွေဝတ်ဆင်ပေးပြီးတော့ခွေးအလှပြပွဲတော်မှာပါဝင်မှုခေါ်လာခဲ့ကြပါတယ်။ အမေရောင်ဘောလုံးဒါမှမဟုတ်ဘိုလာပရီတာလို့ခေါ်တဲ့လမ်းပေါ်အလှပြလှည့်လည်ပွဲကိုရီယိုဒီဂျနီရိုမြို့လယ်ကောင်မှာစနေနေ့ကလုပ်ခဲ့ပြီးလူထောင်ပေါင်းများစွာကြည့်ရှုခဲ့ကြပါတယ်ကျင်းပလာခဲ့တာ96ရက်မြောက်ရှိပြီဖြစ်တဲ့အဲ့ဒီအလှပြလှည့်လည်ပွဲဟာဘရာဇီးနိုင်ငံမှာအစဉ်အလာအကြဆုံးနဲ့လူကြိုက်အများဆုံးပွဲတော်တစ်ခုဖြစ်ပြီးဂန်ဒဝင်ကာနီဗယ်သချင်းတွေကိုတီးမှုတ်တီးဆိုတဲ့တီးဝိုင်းတစ်ခုကြောင့်လည်းကြော်ကြပါတယ်တချင်ထဲမှာပဲရီယိုဒီဂျနီရိုမြို့တော်ရဲ့ပင်လယ်ကမ်းခြေနေရာတစ်ခုမှာ12ကြိမ်မြောက်ခွေးအလှပွဲတော်ကိုကျင်းပကြတာပါအဲ့ဒီပြပွဲမှာခွေးအကောင်50လောက်ပါဝင်ပြသကြပါတယ်ကာနီဗယ်ပွဲတော်ကိုဗိုလ်တပ္ဖူးနေ့အထိကျင်းပမှာဖြစ်ပေမဲ့နောက်ဆက်တွဲပါတီပွဲတွေကတော့နောက်ထပ်သတင်းပတ်အတော်ကြာတဲ့အထိဆက်ရှိနေပါလိမ့်မယ်ခင်ဗျာ
ထိုက်တန်းရောက်သတင်းတွေကိုကိုကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကကြီးညာပေးခဲ့ကြတာဖြစ်ပါတယ်ရှင်။တနင်္ဂနွေမနက်ခင်းရဲ့ VOA မြန်မာပိုင်းအစီအစဉ်တွေကိုအခုအတန်လွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်း VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်နိုင်ပါတယ်ရှင်။အခုအရင်ဆုံးတင်ဆက်ပေးမယ့်သတင်းလွှာကတော့ကြက်ငှက်တုတ်ကွေးယောဂပိုးကူးစက်မှုနဲ့ပတ်သက်တဲ့အကြောင်းပါ။လွန်ခဲ့တဲ့ဆယ်နှစ်အတွင်းကြက်ငှက်တုတ်ကွေးယောဂပိုးအကူးစက်ခံရသူတွေကထက်ဝက်ကြော်ဟာသေဆုံးခဲ့ရပါတယ်။အခုလေအကူးဆက်ခံရသူ၃ပုံ၃ပုံကိုတေဆုံးစေတဲ့ကြက်ငှက်တုတ်ကွေးယောဂပိုးတစ်တမျိုးနဲ့ရင်ဆိုင်နေရပါတယ်။ဒီလိုမျိုးလူကိုတေဆုံးစေတဲ့အထီးအန္တရာယ်ပေးတတ်တဲ့ virus ပိုးတွေတွေ့လာတိုင်းကူးဆက်ပြန့်နှံ့တဲ့ယောဂကတ်ဆက်ရောက်လာမှာကိုစိုးရိမ်နေကြရတာပါ။ဒီလိုစိုးရိမ်နေရတဲ့ဓာရီထဲမှာတော့တချို့အတွက်ကတော့အတော်တန်စိတ်အေးလာရပြီလို့ VOA သတင်းတော်ခရိုပီယာဆန်ကသတင်းပေးပို့ထားတာကိုတော့ဒေါခင်မျိုးသက်ကတင်ပြပေးမှာဖြစ်ပါတယ်ရှင်။
အာရှတိုက်တချို့နေရာတွေမှာအသေးအပြောက်များလာတဲ့ကြက်ငှက်တုတ်ကွေးယောဂပိုးအကူးဆက်ခံနေရတဲ့ကြက်ဝက်ဘဲတွေကိုပိုးသက်ဆေးဝိယုံဝတ်ထားသူတွေကလိုက်ပြီးဖျက်ဆီးနေတာကိုတွေ့မြင်ခဲ့ကြရပါတယ်။ဒီ virus ပိုးဟာငှက်တွေကိုသေစေတယ်လို့ဒီယောဂပိုးအကူးဆက်ခံရတဲ့လူတွေဆိုရင်လည်းသေဆုံးဖို့ကလမ်းများနေတာပါ။ဒီ virus ပိုးဟာ H5N1 အမျိုးအစားပါ။အခုတော့ဒီပိုးအတွက်ဖြေဆီးကရှိနေပါပြီ။ဒါပေမဲ့ပိုးမျိုးစားသစ်တွေပေါ်လာတယ်လို့သူ့ရဲ့အန္တရာယ်ကလည်းမသိပါဘူး။ဒါက H7N9 ပါ။ဒီပိုးကတော့အိမ်မွေးကြက်ဘဲဝက်တွေကိုမသေးစေတယ်လို့နာမကျန်းလည်းမဖြစ်စေပေမဲ့လူကိုကူးစက်သွားရင်တော့အကူးစက်ခံရသူတွေကိုအသက်သေးဆုံးစေနိုင်တဲ့အမျိုးပါ။ဒါကြောင့်ဒီယောဂပိုးသစ်လူတစ်ယောက်ကိုကူးစက်သွားတိုင်းကမ္ဘာမှာဒီယောဂကကြီးဆက်ရောက်ဖို့အတွက်တဆင့်နီးလာပြီလို့တွေးပြီးကြောက်လာကြတာပါ။NIH အမျိုးသားကျန်းမာရေးဌာနရဲ့ကူးစက်ယောဂဌာနခွဲကအကြီးအကဲဒေါက်တာအန်ထိုနီဖော့စီကတော့ဒါဟာမဖြစ်နိုင်ဘူးလို့ဆိုပါတယ
် That's not correct. Microbes continue to emerge and re-emerge. The concern about
ဒါမမှန်ပါဘူးယောဂဘိုးဆိုတာကဆက်ပြီးပေါ်နေနိုင်တယ်လို့ပြန်ပြီးပေါ်လာနိုင်တာမျိုးပါစိတ်ပူရတာကလူကိုကူးစက်ပြီးအသက်အန္တရာယ်ပေးနိုင်တဲ့အဖြစ်ပါဒါပေမဲ့ဒီလိုကူးစက်တာဟာတာရှည်ဖြစ်တတ်တာမျိုးမဟုတ်ဘူးလို့သိလာရတဲ့အတွက်စိတ်တော့နည်းနည်းသက်သာရရတာပေါ့လေ
တကယ်တော့ဒီကြက်ငှက်တုတ်ကွေးအမျိုးအစားကဗီဇပြောင်းလာတဲ့အမျိုးမို့လူလူချင်းနောက်တစ်ယောက်ကိုထပ်ပြီးကူးဖို့ဟာတိတ်ခက်ပါတယ် H7N9 မျိုးဟာမနှစ်ကမှစပေါ်လာတာဖြစ်ပြီးလူပေါင်း350ကိုကူးစက်ခဲ့ပါတယ်သေဆုံးသူက35ရာခိုင်နှုန်းရှိပြီးအများစုကယောဂပိုးရှိတဲ့ကြက်ငှက်တွေကနေတဆင့်ကူးစက်တာပါ
There's always the danger when you have influenzas that can infect chickens that when you have the close quarters
တင်းတွေကတဆင့်ကူးတဲ့တုတ်ကွေးဖြစ်ပြီးဆိုရင်အန်ဒရယ်ကတော့ရှိနေတာပါပဲကြက်တွေတစ်ကောင်ငါးနေတစ်ကောင်ကိုကူးမယ်အဓိကမျိုးမှာလူနဲ့ထိတွေ့မိရင်အဲ့ဒီကြက်တွေစီကနေလူကိုကူးတတ်တာပါပဲဒါကအဆန်းတော့မဟုတ်ပါဘူ
းယောဂပိုးသစ်တစ်မျိုးပေါ်လာတိုင်းကျန်းမာရေးတာဝန်ခံတွေကတေးသေးချာချာစစ်ဆေးကြတယ်လို့ဆိုပါတယ်American နိုင်ငံမှာ H5N1 အမျိုးအစားအတွက်ဆေးတွေ့ပြီးဖြစ်ပြီးဒီဆေးကလည်းနောက် virus ပိုးအမျိုးအစားအသစ်အတွက်ပါအသုံးတည်တာမို့ဒီပိုးအသစ်ဟာ H5N1 လောက်စိတ်ပူစရာမလိုဘူးလို့ပြောပါတယ် H5N1 ကတော့2003ခုနှစ်မှာစပေါ်လာတာဖြစ်ပြီးအခုထိတော့လူအချင်းချင်းကြားလွယ်လွယ်ကူကူနဲ့ကူးစက်တာမျိုးမရှိသေးပါဘူး
ထောက်ခင်မျိုးသက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းတွေကလက်ဗရောင်းတောင်ဆန္ဒပြပွဲသတင်းကိုပြောပြပေးပါမယ်မနေ့တုန်းကစကိုင်းတိုင်းမုံရွာခရိုင်ဆလင်းကြီးမြို့နယ်တဲကဒေသခံရွာပေါင်း17ရွာကယာနဲ့ချီတဲ့ဆန္ဒပြတဲ့သူတွေဟာလက်ဗရောင်းတောင်ကျင်းကြီးစီမံကိန်းဖြတ်သိမ်းရေးလဲဒီတိန်နဲ့ဇေဒီကာကွယ်ရေးအပါအဝင်တောင်းဆိုချက်တွေနဲ့ပသိမ်မုံရွာကားလမ်းတစ်လျှောက်မှာဆန္ဒပြခဲ့ကြပါတယ်အပြည့်အစုံကိုတော့မအေးမာကတင်ပြပေးထားပါတယ်ရှင်
မကြခင်ဖြတ်ပြီးအစ်စ်တီဆောက်ဖို့အတွက်အာနာပိုင်တွေကစီစဉ်နေတဲ့သာသနိကအဆောက်အဦလေဒီသိန်းကိုကာကွယ်ရေးနဲ့လေယာမြေတွေကိုသိမ်းယူပြီးတီဆောက်နေတဲ့လက်ဗရောင်းတောင်ကျင်းဤစီမံကိန်းကိုဖြတ်သိမ်းပေးရတောင်းဆိုပြီးဆန္ဒပြနေကြတာပါသူတို့တောင်းဆိုချက်တွေနဲ့ပတ်သက်လို့ဒေသခံရွာသူတို့ကအခုလိုပြောပါတယ
်လက်ဗရောင်းတောင်ကျင်းဤစီမံကိန်းဖြတ်သိမ်းရေးပုံမှန်တင်လေးလေးကိုဖြတ်သိမ်းရေးဒီလာမုံတရားခံများဖို့တို့အေးအေးယူပေးလေဒီသိန်းနဲ့ဇေဒီကာကွယ်ရေးဥပဒေနဲ့လေယာဉ်သိမ်းယူမှုများဖြစ်ခြင်းရဲ့မတရားဖျက်ဆီးအမှုဖွင့်ထားမှုများဖြစ်ခြင်းလို့ပြီးဆန္ဒပြတာပါရှင်မဒီနေ့ဆန္ဒပြတာလူအား400ကျော်လောက်တော့ရှိမယ်မဒီမိုးချိုးတင်ပါမယ်ဆယ်လဲပါမယ်တောအုပ်စုက600ပါတယ်ဒီတော့တော့1000ကျော်လဲပါတယ်ကျော်ရွာလဲပါတယ
်လက်ပတောင်းတောင်ကေတင်ရေးကော်မတီအတွင်းမှုဦးမြင့်အောင်ကတော့ခွင့်ပြုမိတ်တောင်းခဲ့ပြီးခွင့်ပြုမိတ်ရဆန္ဒပြခဲ့ကြတယ်လို့ဆိုပါတယ်
မနက်တနာရီကနေပြီးတော့မှညနေ4နာရီခန့်ပြောင်းပေးပါလေကျွန်တော်တို့အချိန်ပြည့်သွားလို့ပသိမ်မောင်လမ်းစုပ်ပွဲတိတော်မရောက်ဘူးကျွန်တော်တို့ဒီမှာရင်ရလိုက်ပါလေအဲဒီပသိမ်မောင်လမ်းကွက်နန်းတော့ရောက်နေပါလေ
လက်ပောင်းတောင်ဒေသမှာလေဒီဆရာတော်ဖျားကြီးရဲ့တိမ်ကိုပြောင်းရွှေ့ဖို့အတွက်လှုပ်ဆောင်ချက်တွေကိုဒေသခံတွေကမကြေမလည်ဖြစ်နေကြတာပါစကိုင်းတိုင်းဒေသကြီးစားလင်းကြီးမြို့နယ်တဲကလေဒီတိမ်တော်ကိုမူလနေရာနဲ့အတော်ဝေးတဲ့ကျော်ရွာရဲ့တောင်ဘက်ကွေးမှတ်984ကကြီးဝေလူဝံကျောင်းတိုက်အနီးကိုပျောက်ရွှေ့ဖို့ပြင်ဆင်နေကြတာပါလေဒီတိမ်ပျောက်ရွှေ့ရေးနဲ့ပတ်သက်လို့ကျင်းနီစီမံကိန်းအစီရင်ခံစာပေါ်အကောင့်ထဲဖို့ဆောင်ရွက်ရေးကော်မတီရဲ့ဥက္ကဋ္ဌပြည်တော်စုဝင်ကြီးဦးလာထွန်းအပါအဝင်စကိုင်းတိုင်းဒေသကြီးဝင်းကြီးချုပ်နဲ့အစိုးရအဖွဲ့ဝင်တွေဟာပြီးခဲ့တဲ့25ရက်နေ့ကနိုင်ငံတော်တန်ခါမဟာနိုင်ရကအဖွဲ့ဥက္ကဋ္ဌဗမော်ဆရာတော်နဲ့တခြားဆရာတော်ကြီးတွေကိုတွေ့ဆုံပြီးဒီလိုပြောင်းရွှေ့မဲ့ဒေသတွေဖြစ်လာခဲ့တာပါဒီဆွေးနွေးမှုတွေမှာဒေသခံ26ရွာမှရှိတဲ့တန်ခါတော်တွေရဲ့သဘောထားတွေကိုမေးမြန်းခဲ့ခြင်းမရှိဘူးလို့လည်းဒေသခံဒီဘက်ကဆိုပါတယ်
ဒီတော့ကနေကြွေးထွေးတာလည်းမရှိဘူး။ဒီနေ့ကအော်အားလာခံယူခွဲရလဲဒီ26ရာကဆမာတော်တွေမပါဘဲနဲ့ဒီနိုင်ငံတော်ဝဲတစိတ်တော်ရဆမာတော်တွေနဲ့လည်းအော်အားလာခံယူပြီးတော့သူတို့လုံဆောင်သွားတာဖြစ်တဲ့အတွက်ဒီအော်အားလာခံယူခွဲရလဲကိုလို့စင်တာမှုမရှိဘူး။အဲ့ဒါမျိုးလက်သက်လုံးဝမခံနိုင်ဘူးရှင်။ဖြစ်နိုင်ရင်တော့မဖြစ်ပြီးသေးတယ်မူငကောမူလာအနေထားအတိုင်းပဲမြင်းမြင်းနဲ့ဖူးတင်တယ်။ဒါဖြစ်လို့လဲဆိုရင်ကဘာတော့လုံးပြရတော့ဖျားကြီးရတော့နော်။အော်ဒါရီတော့မရတဲ့နေနဲ့ဒီလိုဖြစ်တဲ့အတွက်ဒီရှေးဟောင်းအစားဦးတွေရှေးဟောင်းတွေကိုမပြတ်မစည်းရဲနဲ့အခုမျိုးတင်တဲ့ဆန္ဒအများကြီးရှိပါတယ်ရှင်
လက်ဗရောင်းတောင်ကျင်းဤစီမံကိန်းကိုအကောင့်ထဲဖော်ရေးကော်မတီကစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အစီရင်ခံစာအတိုင်းအကောင့်ထဲဖော်ဆောင်ရွက်နေတာဟာရာဂိုင်နှုန်းအတော်ပြီးစီးခဲ့ကြောင်းပြီးခဲ့တဲ့နှစ်ကထုတ်ပြန်ခဲ့ပေမဲ့အခုလဲဒီတိန်ပြောင်းရွှေ့ရေးအပါအဝင်ကော်မရှင်ကအကြံပြုချက်တွေနဲ့ပတ်သက်လို့အကောင့်ထဲဖော်ရေးကော်မတီကလှုပ်ဆောင်မှုတွေတိတ်မရှိခဲ့ဘူးဆိုပြီးပြီးခဲ့တဲ့လပိုင်းကလက်ဗရောင်းတောင်ကိုတွားရောက်လေ့လာခဲ့တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်ဖြစ်တဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကလည်းပြောဆိုခဲ့ပါတယ်ဒေသခံတွေကတော့2012ခုနှစ်ကစပြီးလက်ရှိအခြေအနေအထိကျင်းနီစီမံကိန်းကိုကန့်ကွက်မှုတွေကရှိနေသေးဖြစ်ပါတယ်ရှင်
။မေးမှာပါရှင်။အပတ်စဉ်ခန္ဓာရီဇက်တိုက်တင်ဆက်ပေးပါမယ်။ဒီသတင်းမှတ်ရဲ့မြမရေးသုံးသက်ချက်မှာတော့စစ်အစိုးရစိတ်ကြိုက်ရေးဆွဲပြထမ်းထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့ဖြစ်ပေါ်တိုးတက်မှုတွေကိုဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသက်တင်ပြပေးထားပါတယ်ရှင်။
ခုတလောအရေးကြီးဆွေးနွေးနေတဲ့ကိစ္စတွေထဲမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာရှေ့တန်းကပါဝင်ပါတယ်။စေအုပ်စုရဲ့အကျိုးစီးပွားကာကွယ်ဖို့အတွက်15နှစ်အချိန်ယူပြီးရေးဆွဲခဲ့တဲ့ဥပဒေကိုပြင်ဆင်ဖို့ဖြစ်ပါတယ်။ဒီအခြေခံဥပဒေကိုလက်မခံရင်ရွေးကောက်ပွဲနိုင်ငံရေးမှာပါဝင်ဖို့ကဲခဲလာတာကြောင့်အခြေအနေအရမျက်စိမှိတ်ပြီးလက်ခံခဲ့ကြပါတယ်။ဒီထဲမှာဒေါက်ဆန်းစုကြည်နဲ့ NLD ပါတီလည်းပါဝင်ပါတယ်။ဒါပေမဲ့2012အပိလာမှာလွတ်တော်အမတ်ဖြစ်ချိန်ကစပြီးဒေါ်စုနဲ့ NLD ပါတီဟာအခြေခံဥပဒေပြင်ဆင်ရေးကိုပြည်တွင်းပြည်ပမှာဟောပြောပါတယ်။နိုင်ငံခြားအစိုးရနဲ့အဖွဲ့အစည်းတွေထဲမှာလည်းအခြေခံဥပဒေပြင်ဆင်ရေးကိုထောက်ခံအားပေးသူတွေရှိလာပါတယ်။အစိုးရရဲ့ပြုပြင်ရေးကိုအယုံကြည်ရှိစေခြင်းရင်တစ်ဖက်သက်ဖြစ်နေတဲ့အခြေခံဥပဒေကိုပြင်ဆင်ရမယ်ဆိုတာသဘောပေါက်တဲ့အတွက်တရား9ဦးပါဝင်တဲ့အခြေခံဥပဒေလေးလာသုံးသပ်ရေးပူးပေါင်းကော်မတီကို 2023ဇူလိုင်လကဖွဲ့စည်းပေးပါတယ်တရားကိုဦးကော်မတီအစည်းအဝေးခါစားတင်ပြတဲ့နောက်အဖွဲ့အဝင်32ဦးပါဝင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်တွေပုံမှုကော်မတီကို February 3ရက်နေ့မှာဥပဒေပြုလွှတ်တော်ကဖွဲ့စည်းပြန်ပါတယ်
တရားကိုဦးကော်မတီကိုပေးပို့တဲ့အကြံပေးစာ3သိန်းကျော်မှာသမရရည်အချင်းကိုမပြင်လိုသူက1သိန်းကျော်ရှိနေပြီးအခြေခံဥပဒေပြင်ဆင်နည်းဖြစ်တဲ့အခန်း7ကိုအပြောင်းလဲမလုပ်လိုသူကလည်းသိန်းချီရှိနေတယ်လို့သိရပါတယ်။ဒါပေမဲ့သိန်းချီနေတဲ့အကြံပေးစာတွေဟာကြန့်ခိုင်ရေးပါတီရဲ့လှုပ်ကြံစာတွေဖြစ်တယ်လို့အမတ်တချို့ကဆိုပါတယ်။လွှတ်တော်တရားစီရင်ရေးနဲ့ဥပဒေရေးရာကော်မတီဥက္ကဋ္ဌသူရဦးအောင်ကိုကလည်းပေးစာအရေးအတွက်ဟာယုံကြည်နိုင်စရာမရှိဘူးလို့ဆိုပါတယ်ဘလို့ပဲဖြစ်ဖြစ်အခြေခံဥပဒေအခန်း7ပါပြင်ဆင်နည်းနဲ့ပတ်သက်ပြီး၈နှစ်ရွေးကောက်ပွဲမစမီ6လအလိုကိုနောက်ဆုံးထားပြီးအစီရင်ခံဖို့32ဦးကော်မတီကိုဥရွှေမန်းကညွှန်ကြားထားပါတယ်လွန်ခဲ့တဲ့လကတော့အခန်း7ပါစီမင်းအတိုင်းပြင်ဆင်ဖို့ဥရွှေမန်းကပြောခဲ့ပါတယ
်ဒီတော့အတွင်းအခြေခံဥပဒေပြင်ဆင်ရေးဟောပြောပွဲတွေကျင်းပပြီးတွတ်တော်ဥက္ကဋ္ဌ2ဦးအမဒါစီဦးစီးကျုံနဲ့ဒေါန်ဆန်းစုကြည်တို့၄ဦးတွေ့ဆုံဖို့ NLD ပါတီကတင်ပြတာကိုအာဏာပိုင်တွေကလက်မခံပါဘူးအမိတ်နာခံဖို့ကြင်သားရနေတဲ့စစ်ဘုလူတွေလွတ်တော်အမှတ်တွေဟာအခန်းဆက်နဲ့စီမင်းအတိုင်းသာပြင်ဆင်ဖို့ကြိုးပမ်းမဲ့ပုံပေါ်နေပါတယ်အင်္ဂလိပ်အမေရိကန်နဲ့ဩစတြေးလျဥပဒေပညာရှင်တွေကလည်းအခြေခံဥပဒေပုံပြက်ပန်းပြက်ဖြစ်နေတာကိုတောက်ပြပါတယ်သွင်းကူပြောင်းရေးကာလမှာပြတ်ထန်းတဲ့အခြေခံဥပဒေဟာအခြေခံသဘောတရားကိုသာအဓိကထားတဲ့လေလို့သုံးသပ်ပါတယ်။အသွင်းကူပြောင်းရေးကာလမှာပြင်ဆင်ရအလွန်ခက်ခဲတဲ့အခြေခံဥပဒေကိုပြတ်ထန်းတာဟာတိုးတက်မှုကိုအဟန့်တားဖြစ်စေတယ်လို့ဆိုပါတယ်
။ဒါပေမဲ့အသစ်ရေးမဲ့အစားလက်ရှိအခြေခံဥပဒေအခန်း7ကိုပြင်ဆင်တာကလက်တွေ့ကြပါတယ်။ပြင်ဆင်တဲ့နည်းလမ်းကိုပြောင်းလိုက်ရင်အသွင်ကူပြောင်းနိုင်မယ်လို့ဥပဒေပညာရှင်တွေကတာဒကယုတ်တိနဲ့တင်ပြပါတယ်ပြင်စရာတွေကိုအကြံပေးကြပါတယ်ဥပဒေပြုရေးအာဏာအုပ်ချုပ်ရေးအာဏာနဲ့တရားစီရင်ရေးအာဏာကိုတတ်နိုင်သမျှပိုင်းခြားသုံးစွဲနိုင်ရင်ဒီအာဏာသုံးခုဟာအပြန်အလှန်ထိန်းចောင်းသွားမယ်လို့အခြေခံဥပဒေပုံမှန်7ကဆိုပါတယ်ဒါပေမဲ့စစ်ဘုဒ္ဓဝန်ကြီးလှုပ်ခွင့်ရှိတဲ့ပြည်ထရေးဌာနလက်အောက်မှာတရားစီရင်ရေးဌာနရှိနေတာဟာဒီပုံမှန်7ကိုပြည့်ရယ်ပြုတ်လို့ဖြစ်နေပါတယ်တရားစီရင်ရေးဌာနတိတ်ခါတက်လာဖို့အတွက်တီးခြားလွတ်လပ်စွာရပ်တည်တဲ့တရားသူကြီးခန့်အပ်ရေးဘုတ်အဖွဲ့မျိုးတည်ထောင်သင့်တယ်လို့အကြံပေးကြပါတယ်
။စီအစိုးရချပေးထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေဟာချုပ်နှောင်ထားတဲ့တန်လောင်အိမ်လိုဖြစ်နေတာကြောင့်ဒီမိုကရေစီအသွင်ကူးပြောင်းရေးကိုအဟအတားဖြစ်စေတယ်လို့နိုင်ငံခြားဥပဒေပညာရှင်တွေကသုံးသပ်ပါတယ်။သမ္မတမှာလုတ်ပိုင်ခွင့်များလွန်းတာကိုတောက်ပြပါတယ်။တရားလွှတ်တော်ချုပ်တရားသူကြီးနဲ့ရှင်းနေချုပ်အပါအဝင်ထိပ်ပိုင်းအရာတန်းတွေကိုသမရကရွေးချယ်ပါတယ်။သမရကိုဆွတ်ဆွဲပြစ်တင်ခွင့်ပေးထားပြီးမြဲတာဝန်ထမ်းဆောင်နေတော့ဘယ်သူကမှဖြေရှင်းစရာမလိုဘူးလို့ပုံမှန်215ကဆိုပါတယ်။ပြင်ဆင်တဲ့နီလန်းကိုပြောင်းလဲလိုက်ရင်အသွင်ကူးပြောင်းမှုအဆင်ပြေသွားလိမ့်မယ်လို့မနေ့ကကျင်းပတဲ့အလို့ယုံဆွေးနွေးတွေမှာဥပဒေပညာရှင်တွေကတင်ပြကြပါတယ်။ဒါပေမဲ့ပြဿနာကဒီမိုကရေစီအသွင်ကူးပြောင်းလို့မရအောင်တမင်ပြတ်ထားတဲ့အခြေခံဥပဒေကိုပြုပြင်ပြောင်းလဲပြီးအသွင်ကူးပြောင်းမှုချိုးပန်းတာကိုစေအုပ်စုကလက်ခံနိုင်ပါမလားဆိုတဲ့ပုံစံပဲဖြစ်ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အဓိကရွေးချက်ဟာစေအုပ်စုအကျိုးစီးပွားကိုကာကွယ်ဖို့သာဖြစ်တဲ့အတွက်ပြည်သူသဘောထားတဲ့စေအုပ်စုသဘောထားကပိုပြီးအရေးကြီးတယ်လို့ဖြစ်နေပါတယ်။စေအုပ်စုသဘောထားပြောင်းမှသာပြင်ဆင်ဖို့အလားအလာရှိနိုင်ပါလိမ့်မယ်ခင်ဗျာ။
အောင်ခင်ရဲ့မြမရေးသုံးသက်ချက်ပါရှင်ဂျာသာရေးညနဲ့တနင်္ဂနွေမနက်ခင်းနေမှာနားဆင်နိုင်ပါတယ်အခုဆက်ပြီး American Indian 3 English စာအစီအစဉ်ကိုနားဆင်ရပါမယ်ဒေါ်လာလာတန်အစီအစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင
်ဒီတွင်ပါခြေတောင်းလို့ဒီပြရတယ်Lake ကိုခြေကနေ idiom အသုံးတွေကိုကျင်ပြပေးမှာမို့ပထမဦးဆုံ
း pull someone's leg
ကိုကျင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက P U L L pull ကဆွဲတာ S O M E O N E apostrophe S someone's ကတူတူရောက်ရယ် L E G leg ကခြေတော့ဆိုတော့ စကမိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လူတဦးတယောက်ရဲ့ခြေထောက်ကိုသွားဆွဲတာပေါ့လူတဦးတယောက်ရဲ့ခြေထောက်ကိုသွားဆွဲတယ်ဆိုရင်စတဲ့နောက်တဲ့ပြောင်းတဲ့သဘောမျိုးဖြစ်ပါတယ်ဒါကြောင့်ဒီအဆုံးရဲ့ idiom အဓိပ္ပာယ်ကတော့လူတဦးကိုနောက်ပြောင်းကြည်စေတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ John was pulling my leg when he said he's getting married.He doesn't even have a girlfriend.
John ga tu mai ma yu do me so bi chino go alaga la nau de. Tu ma yi sa daw ma shi ba bu bya lo de be ya ba de. U ma go naw ta khaw na sin chi ja ya aw ma.
John was pulling my leg when he said he's getting married. He doesn't even have a girlfriend.
Ku se le tin pya bi ma ga ro.
Give a leg up.
Phit ba de. Sa long paw ma.G-I-V-E, give ga, beta, a ga deku, L-A-G-E, leg, a leg ga, chitao depe, you be up ga, a po gu, din beta, so ro, zikmai tung ye, tai yai, tibe ga ro, chitao depe gu, a po, din beta bo. Tipin de bimbo, teme, su yin, a mi nga, a kain gu, mi nai ang, lu du u gu, nao du u ga, tu le nepe gu, she bi, eri, nepe she tare le po, a yu bi, a po yao ang,ပင်တင်တာမျိုးကိုကြုံမှုကြမှာပါ idiom အဓိပ္ပာယ်ကလည်းအလားတူပါပဲလူတူတယောက်ရဲ့ဘဝမှာတက်လန်းအစကိုရောက်စေဖို့အထောက်အကူဖြစ်ရလေအောင်တဆင့်ကြားကအဲ့ဒီလူကိုလိုက်ပြီးတော့ကူညီတာမျိုးကိုဆိုလိုတာဖြစ်ပါတယ်တနည်းတော့အပေါ်ရောက်အောင်သူလှုပ်ချင်တာအောင်မြင်အောင်ကိုတက်နိုင်တဲ့ဘက်ကအကူအညီပေးလိုက်တာမျိုးပေါ့ဒီအသုံးနဲ့ပတ်သက်လို့ George ကပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
If you have a leg up when starting your own business, you're more likely to succeed.
Ko si wa yi lo nga sa ro me so yin do at de aku nyi go cha ga win ku da myo ya ke yin ko si wa yi ha aung yin me ala la shi de lo de be ya ba de. U ma go naw ta khaw le la chi cha ya aw ma.
If you have a leg up when starting your own business,You're more likely to succeed.
Leg ne patelo naw song tin pya pi ma ga ro.
Break a leg.
Phit ba de sa lung paw ga B R E A K break ga chho da chho aw lut da A ga de khu L A G a leg ga chhe taw de chang so lo zikwai thun ye dai yai de be ga ro chhe taw de phe da ma mho chhe taw de chang chu twa da bo. Di thong sin tet la da ga ro shi dong ga pya sat twi phyo pi bwe di ma tai mi maပါဝင်သရုပ်ဆောင်ကြမဲ့လူတွေအနေနဲ့ပွဲကြည့်ပရိသတ်ကြိုက်ရလေအောင်ပွဲကတာအောင်မြင်ရလေအောင်ပွဲမဆမီမှာတူဦးကိုတူဦးကန်ကောင်းပါစေလို့ဆိုရင် break a leg ဆိုပြီးပြောကြတယ်လို့ဆိုပါတယ်။ဒါပေမဲ့လို့လေခြေထောက်ကျိုးပါစေလို့ဘာကြောင့်ဆူတောင်းပေးရတယ်လို့မေးစရာရှိပါတယ်။အယူအဆတစ်ခုကတော့ကန်ကောင်းပါစေလို့ပြောခြင်းအခက်မသင့်တစ်ခုခုကြိုးဖြစ်ရင်အဲ့ဒီအဆိုးနဲ့ကျဉ်းကျေးသွားမဲ့သဘောဖြစ်တဲ့အတွက်ကြောင့်အခုလိုပြောင်းပြန်အယူဆဖြစ်ရလေအောင် break a leg ဆိုပြီးတော့ပြောတာလို့ဆိုပါတယ်။တနည်းအားဖြင့်တော့ခုခုနဲ့ကျုံတို့ကံမကောင်းဘူးဆိုပြီးလို့ရှိရင်ကျင်းကျေပြီးတော့ကံကောင်းမဲ့သဘောမျိုးပေါ့။ကျမတို့မြန်မာမှာလည်းတခုခုအဆိုးမဖြစ်ရလေအောင်ကြိုတင်ပြီးရရချေတဲ့အယူဆမျိုးရှိတာတော်ရရှိများအသည့်ဖြစ်ပါတယ်။ဒါကြောင့်လူတူနေ့စဉ်ဘဝမှာတခုခုလောက်ခံပြီး break a leg လို့ပြောလိုက်ရင်အဲ့ဒီလူက idiom အသေးပေရကိုကို good luck ကံကောင်းပါစေလို့ပြောတဲ့သဘောဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ You're going for your job interview today break a leg
ခင်ဗျာအလုပ်တွေတွေ့ဆုံမိမြန်ကဒီနေ့သွားမှာဆိုတော့ကံကောင်းပါစေဗျာလို့ထိပ်ပေးရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ You're going for your job interview todayBreak a leg.
ဒီတင်ပါ leg ကိုချေခံပြီးတင်ပြခဲ့တဲ့ idiom အသုံးအနည်းကတော့
pull someone's leg, give a leg up, break a leg.
တို့ဖြစ်ကြပါလေ။နောက်တင်ပါခုလိုချိန်မျိုးမှာလေနောက်ထပ် idiom အသုံးအနည်းကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
။ဒေါ်လာလာတဲ့အစီအစဉ်တင်ဆက်တဲ့အင်္ဂလိပ်စာအစီအစဉ်ကို